ငယ်ဦးထွန်းထွန်းအရှင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပေါ့နော်ဘိုလ်လုံးမှုဆောင်စီဝေးရဲ့ဆုံးဖြတ်ချက်နဲ့ဒီတိုင်းနဲ့ပြည်နယ်အသီးသီးအားလုံးမှုဆောင်အဖွဲ့တွေအားလုံးကိုဒီတခြားဖွဲ့စည်းတွေကဥဆောင်တဲ့ဆန္ဒပြပွဲတွေလှုပ်ရှားမှုတွေမှာအဖွဲ့ချုပ်ရဲ့ခွင့်ပြုချက်မှာပါပဲပေါ့နော်ပါဝင်ဆောင်ရွက်တာတွေမလုပ်ဖို့ဆိုပြီးတော့သတိပေးစာထုတ်ပြန်ထားတယ်လို့သိရပါတယ်အငယ်အဲ့ဒီသတိပေးစာဘာကြောင့်ထုတ်ပြန်လိုက်တာလဲရှင
်ဒီနေ့ထွက်လာတဲ့အကြောင်းရင်းကတော့ကျွန်တော်ရှိတဲ့ဘက်ကကျွန်တော်ရှိနေတဲ့ပြဿနာရှိပါတယ်။အဘာသာရေးနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်ဖြစ်ဖြစ်ပေါ့။ကျွန်တော်လူမျိုးကြီးနဲ့ပတ်သက်ပြီးတော့လည်းဖြစ်ဖြစ်ဖြစ်ဖြစ်ပေါ့။နောက်ကပညာရေးနဲ့ပတ်သက်ပြီးတော့လည်းဖြစ်ဖြစ်ဖြစ်ကျွန်တော်အိမ်မှာလည်းဆိုတော့ဤပြီဆိုရင်ပေါ်ပြထားပါတယ်။တို့တွေကတော့ဒီဥစ္စာနဲ့ပတ်သက်လာပြီးတော့ဒီဖွဲ့ချုပ်ကိုလှမ်းမိမိကြတယ်။ဒီတချို့မြို့နယ်တွေကလည်းဒါတစ်ခုဖြစ်လာပြီဆိုရင်ကျွန်တော်ရှိလှမ်းမိတော့ဒီအဖွဲ့ချုပ်ကိုတော့လှမ်းမိတော့အခုကြီးရတောင်းရကျွန်တော်တို့ပါလို့ရလားကျွန်တော်တို့ဥစ္စာလုံးလို့ရလားကျွန်တော်တို့ရုံးနေမှာခွင့်ပြုလို့ရလားဒီလိုတောင်းတာလေးရှိပါတယ်ပြောရလဲကျွန်တော်တို့မတောင်းဘူးပေါ့ဗျာဒါငါတို့လုပ်ပိုင်မှုရှိတယ်ဆိုပြီးတော့လုပ်လိုက်တာတွေကတခါကြက်လို့ရှိရင်ကျွန်တော်တို့မှာခက်ခဲရှိပါတယ်ကျွန်တော်ပြောတာအဲ့အတွက်ကျွန်တော်တို့ကဒါကိုပြန်ပြီးတော့ဟိုကမ္ဘာလို့ရတဲ့သဘောပါအဲ့မျိုးသားတို့စီဖွဲ့ကြောဥပဆောင်ကျင်းပါလာမဟုတ်ပင်လေခြားပါတီဖွဲ့စည်းတွေကနေနော်ပါတီရပဲဖြစ်ဖြစ်အဖွဲ့စည်းရပဲဖြစ်ဖြစ်ဖြစ်ဖြစ်ပေါ့အဲ့ဒါလူဥဆောင်ကျင်းပါတယ်လို့ပြောလို့ရှိလို့ရှိရင်ကျွန်တော်ဖွဲ့ချုပ်ကိုတော့ကျွန်တော်အတိအကျခွင့်ပြုချက်လိုတာပေါ့
အခုလက်တော်မှာဆိုရင်ဒီလက်ဘရန်ကျောင်းသားတပိတ်စစ်တောင်းစံပတ်ဖြုတ်ခွန်းခံရတာနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပေါင်းစုံကနေပြီးတော့ဆန္ဒပြတာတွေလှုပ်ရှားမှုတွေပြုလုပ်နေတာတွေရှိပါတယ်အဲ့ဆိုတော့အဲ့ဒီဒီလှုပ်ရှားမှုတွေဆန္ဒပြပွဲတွေမှာလည်းဖွဲ့ချုပ်ပါတီဝင်တွေကတချို့ဝန်ရံသူတွေအနေနဲ့ပါဝင်တာမျိုးတွေရှိတဲ့အခါကျတော့ဒီလိုအခါမျိုးမှာဆိုရင်ရောဒီဖွဲ့ချုပ်ပါတီဝင်တွေအနေနဲ့ဘယ်လိုများဒီလှုပ်ရှားမှုတွေမှာပါဝင်ခွင့်ရှိမလဲရှင
်ကျွန်တော်တို့ရဲ့ပါတီဝင်တွေမှာဆိုလို့ရှိရင်ကျွန်တော်တို့ကနှစ်ဘဝပေါ့နော်တစ်ခုကတော့ကိုယ်ပိုင်ဘဝဆိုတာရှိပါတယ်အတူရကျွန်တော်ပါတီဝင်ပေါ့နော်ကိုယ်ပိုင်ဘဝမှာတော့သူဒါသူတို့ဘာလို့လုပ်လို့လို့ဒါကျွန်တော်တို့ကဒါပြောကြလည်းမလိုပါဘူးပေါ့နော်အဲတခါကြက်လို့ရှိလို့ရှိရင်ကျွန်တော်တို့ဒီပါတီဝင်အနေနဲ့ပါဝင်သွားတာတွေရှိတာပေါ့လေသူကလည်းကျွန်တော်တို့ပါတီဝင်တွေတွေ့လိုက်တာနဲ့တကယ်နဲ့ကျွန်တော်တို့ကမျိုးရတဲ့မျိုးရေးတို့ကတော့ကိုလေးလို့ပါလေဒီလိုလို့ပါလေသူပြောပါလားရှိတာပေါ့ခင်ဗျာကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့ကလေရှင်းလင်းဖြစ်စေခြင်းပါတယ်ကျွန်တော်တို့ကတကယ်လို့ဒီဥမမာအကြောင်းသားကျွန်တော်ဆန္ဒပြပွဲဒီပါရညာဒီမှာကျွန်တော်တို့ကဒါသူသွားကျင်နေကိုပိုင်သုံးရချင်းနေနဲ့သွားကျင်နေဆိုလို့ရှိရင်ကျွန်တော်တို့ကဒါဒီပါတီဝင်နေနဲ့မဟုတ်ဘူးပေါ့လေကျွန်တော်ပြောတာပါတီယူနီဖောင်းဝတ်သွားတာတို့စိတ်ကပ်သွားတာတို့ပါရညာဒါတွေတော့မလုပ်နဲ့ပေါ့
ဒီပါတီဝင်နေလိုက်နာမယ်စီမင်းစည်းကမ်းနေနဲ့ပတ်သက်ပြီးတော့ဒီဖောက်ပြက်တာတွေရှိခဲ့မယ်ဆိုရင်ရောပါတီရင်းမှာဘလို့အေးအေးယူမှုတွေများဆောင်ရွက်လဲရှင
်နိုင်ငံရေးပါတီတွေမှာလည်းကျွန်တော်တို့ကခုနပြောလို့ပေါ့တရားစီရင်ပြီးမှကျွန်တော်ဒီဘက်မှာကျွန်တော်စီကံတင်နေပြီပေါ့နောက်တစ်ခါကျတော့ကျွန်တော်တို့ကဒီဥရေပြည်ဝေးကျတော့ကျွန်တော်ဒီဘက်မှာဒီမှာကျတော့ကျွန်တော်တို့ကဘိုးကော်မတီအစည်းအဝေးပေါ့ဒီလိုပါတီဝင်တယောက်ဖြစ်ပြီးတော့ကျွန်တော်ပါတီစီကံဖောက်ပြက်တယ်လို့ပြောလို့ရှိလို့ရှိရင်ကျွန်တော်ပါတီစီကံတင်နေရဲ့အဖွဲ့အစည်းပြီးတော့အေးအေးယူရမှာပေါ့
ဒီလိုပါတီရင်းစီမင်းစည်းကမ်းတွေကိုဖောက်ပြက်တဲ့လူတွေရောဘလို့ပုံစံနဲ့အေးအေးယူတာတွေရှိပါလဲရှင
်ကျွန်တော်သတ်မှတ်ထားတာတွေရှိပါတယ်ခင်ဗျာရည်ရွယ်တတ်မှတ်ထားတဲ့ဥစ္စာတွေကကျွန်တော်တို့တတိပေးတာပြင်ထန်စွာစာနဲ့တတိပေးတာနောက်တစ်ခါကျွန်တော်တို့အဖွဲ့ချုပ်တာဝန်ရနေပြီးတော့ကျွန်တော်ကကာလအပိုင်းချနေကျွန်တော်တို့ကရက်တန့်ထားတာနောက်တစ်ခါကျွန်တော်တို့ကသူတာဝန်ရနေလို့လုံးဝယူသိမ်းလိုက်တာနောက်တစ်ခါကျွန်တော်တို့ပါတီဝင်ပြည်ကနေထုတ်ပေးတာဒီလိုအဆင်စင်လို့ရှိတာ
အငယ်ဦးထွန်းထွန်းရင်အခုလို RFA ကိုဖြည့်ကြပေးရကျေးဇူးတင်ပါတယ်အငယ်
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ